Bangladesh နိုင်ငံဒကာမြို့တော်အပြင်ဘက်ကဗလီတစ်ခုအနီးမှာတောက်ကြနေညနေပိုင်းဝှက်ပြူးချိန်အတွင်းဓာတ်ငွေ့ပိုက်ပေါက်ကွဲလာကြောင်းလူ16ယောက်ထဲမှနေသေဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရသွားတယ်လို့ Bangladesh တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ဒကာမြို့ပြင်ဘလီနာနာရာယန်ဂန်းစ်ကိုင်ကဗလီတစ်ခုမှာတောက်ကြနေညကဖြစ်ခဲ့တဲ့ပေါက်ကွဲမှုဟာဓာတ်ငွေ့ပိုက်လိုင်းရုပ်ဆိပ်မှုကနေဖြစ်တာလို့မိသက်ဌာနတာဝန်ရှိသူတွေကယူဆပါတယ်။ဒဏ်ရာရသူတွေကိုဒကာမြို့ကမီးလောင်ကျွမ်းမှုနဲ့ပလတ်စတစ်ခွဲစိတ်ကုသမှုဆိုင်ရာအစိုးရအထူးကုဆေးရုံမှာတင်ပြီးကုသပေးနေပြီးတော့သူတို့ထဲကအများစုဟာအရေပြားလောင်ကျွမ်းနဲ့ပြင်းထန်တရားတွေရထားကြပါဗျ။ဒေသုံသူ16ဦးထဲမှာကလေးငယ်တူပါဝင်ပြီးမီးလောင်ကျွမ်းတဲ့ဒဏ်ခံစားရပြီးတဲ့နောက်သေဆုံးခဲ့ကြရတာလို့တာဝန်ရှိသူတွေကပြောပါဗျ။ဒဏ်ရသူအများစုရဲ့အခြေအနေဟာဆိုရင်ရတာကြောင့်သေဆုံးသူတိုးလာနိုင်တယ်လို့မီးလောင်ကျွမ်းမှုဆိုင်ရာအဖွဲ့အစည်းရဲ့လုပ်ငန်းညှိနှိုင်းရေးမှူးကပြောပါဗျ။